ရွေးရောက်လူငယ်တိုင်းစစ်မှုထမ်းရမယ်ဥပဒေကိုစစ်ကောင်စီကအသက်သွင်းလိုက်တဲ့နောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကဒီအပေါ်တုံ့ပြန်လှုပ်ဆောင်မှုတွေရှိလာပါတယ်။မွန်ပြည်နယ်မှာဆိုရင်တော့မွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကဒေသရင်းလူမျိုးဘာသာမရွေးစစ်မှုထမ်းဖို့ဖိတ်ခေါ်ပါတယ်။ဒီအပေါ်မွန်ဒေသခံနဲ့မွန်လူငယ်တွေရဲ့အမြင်ဘယ်လိုရှိပါသလဲ။ဒီအကြောင်းစုံစမ်းမေးမြန်းသတင်းပေးပို့တာကိုနှမ်းလောင်ပြောပြပေးပါမယ်ရှင်။
စစ်မှုထမ်းဥပဒေနဲ့ပတ်သက်လို့တနိုင်ငံလုံးရိုက်ခတ်မှုကြီးနေချိန်မှာပဲမွန်ပြည်နယ်အတွင်းမှာຫນွေဦးတော်လှန်ရေးနဲ့ပူပေါင်းမယ်ဆိုတဲ့မွန်ပြည်သက်ခွဲထွက်အဖွဲ့မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ကနေသူတို့စီမအသက်18နှစ်ကနေ45နှစ်အတွင်းမွန်အမျိုးသားအကျိုးလိုလားသူမှမ냐စစ်မှုထမ်းနိုင်တယ်ဆိုပြီးတော့ကြေညာဖိတ်ခေါ်ပါတယ်စစ်ကောင်စီကကျင့်သုံးမယ်ဆိုတဲ့စစ်မှုထမ်းဥပဒေကြောင့်မြန်မာနိုင်ငံတခြားဒေသတွေနေတူပဲမွန်ပြည်နယ်အတွင်းမှာလည်းလူငယ်တချို့ပြည်ပကိုတရားဝင်ရောတရားမဝင်တဲ့လမ်းကြောင်းတွေကနေပါထွက်ခွာမှုတွေရှိနေတယ်လို့သိရပါတယ်။အခုလိုအချိန်မွန်ခွဲထွက်အဖွဲ့ကတသားတက်ခေါ်ယူစုဆောင်းတဲ့အပေါ်ထောက်ခံတယ်လို့မွန်အမျိုးသားလူငယ်တအူက VOA ကိုပြောပါတယ်
အခုဒီခြေတော်တရားလို့ထုတ်လိုက်တဲ့ဒီချက်မြင့်တဲ့မတမ်းတွေကဒီဥပဒေအကြောင်းပေါ့နော်ပုံမှန်ဆိုတော့အများကြီးပြတ်ထွက်သွားရှိတယ်ဒါပေမဲ့ဒီနည်းတစ်ခုအနေနဲ့ပေါ့နော်ဟိုခိုင်းလို့တော့လို့မရတဲ့ဒီငယ်တွေရဲ့ဒီမှာရှိတဲ့ဒီငယ်တွေကြတော့ကျွန်တော်တို့အနေနဲ့ကြတော့ဟိုအားပေးရဲ့အဲ့ဒီကိုဝင်ရောက်တောင်းဝန်ထမ်းဆောင်ဖို့ပေါ့နော်ဆိုတော့ဒီလိုမျိုးထမ်းဆောင်တာကအများကြီးတော့တနက်အနေနဲ့ခံရတာတော့မဟုတ်ဘူးဒါဆက်ကပြတ်တယ်ရတော့ဟိုနေရာ6ပြည်မျိုးရှိတယ်လို့ကျွန်တော်တို့ကိုယုံကြည်ရပါတော့ဆိုတော့ဟိုတနက်မခိုင်းချင်တဲ့လူတွေတော့လည်းသူသောကံထောင်းဒီမှာဝင်ရောက်ပြီးတော့ပူပေါင်းလို့ရတယ်
စစ်ကောင်စီကမဖြစ်မနေစစ်မှုထမ်းရမယ်ဥပဒေကျင့်သုံးချိန်မှာအခုလိုဖိတ်ခေါ်မှုတွေကြောင့်အခွင့်အလမ်းဆုံးရှုံးနေတာလမ်းပြောင်းနေတဲ့လူငယ်တွေအတွက်ရွေးချယ်စရာလမ်းကြောင်းတစ်ခုဖြစ်စေတယ်လို့နောက်ထပ်အမွန်အမျိုးသားလူငယ်တဦးကပြောပါတယ်ကျွန်တော်အမြင်ကတော့ကောင်းပါတယ်ဘာလို့လဲဆိုတော့ဒီစစ်မှုထမ်းဥပဒေကြောင့်တချို့ဘဲမှသွားစရာလမ်းမရှိဘူးလမ်းပြောင်းနေတဲ့လမ်းကြောင်းတစ်ခုရသွားစေပါတယ်မွန်လူငယ်တွေအတွက်တော့ရွေးချယ်ဖို့လမ်းကြောင်းတစ်ခုရသွားတာပါဒီလမ်းကြောင်းကကိုယ့်အတွက်လည်းအကျိုးရှိတယ်လို့လူမျိုးအတွက်လည်းအကျိုးရှိလိမ့်မယ်လို့မြင်ပါတယ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာပါမွန်အမျိုးသမီးလူငယ်တူကတော့ကိုကျမကိုဖန်တီးနိုင်ဖို့လူငယ်တွေဝိုင်းတွန်းရမယ်လို့ယုံကြည်တဲ့အကြောင်းအခုလိုမွန်ခွဲချက်အဖွဲ့ကစစ်သားစုဆောင်းတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
ဘဒူကကိုဘာရည်ချင်းရှိလဲကိုဘာလည်း support ပေးနိုင်တဲ့ပုံမှန်မှုတပြီးတော့မှအားဖြစ်သွားကြရင်တော့ဒါဒီငါတို့ဒီမျိုးမှန်းထားတဲ့လွတ်လပ်ခြင်းပေါ့နော်လွတ်လပ်ခြင်းကိုကကြပါကိုဖန်တီခြင်းတွေကမျိုးလက်ထားတဲ့ Federal Democracy တွေကိုမြင်မြန်ရောက်နိုင်မှာပေါ့နော်ဒီအားလုံးလောက်ပြန်တူတွန်းမယ်ဆိုရင်တော့မြင်မြန်ရောက်မယ်လို့လည်းယုံကြည်ပါတယ
်နောက်ထပ်မွန်အမျိုးသမီးတူကတော့စစ်သားစုဆောင်းမှုတွေမှာအတင်းကျပ်ခွဲယူတာမဟုတ်ပဲဆန္ဒရှိလို့ဝင်ရောက်တာမျိုးဖြစ်စေချင်တယ်လို့ပြောပါတယ်
အခုဒီမွန်ပြည်သက်ပါတီကတို့အဲ့လိုဖိတ်ခေါ်ရတဲ့ခါကြတော့လေတောင်းပါရဲ့ဒါပေမဲ့ဟိုအတင်းအကျပ်ကြီးတော့ positive ဘောနော်ဒီလိုလူငယ်လေးဝင်မဲ့သူကြီးဆန္ဒရှိမှပဲ positive မှာအဲ့ဒီလိုလို့ရှိပါလေအဲ့ဒီလူငယ်တော်များတော့စိတ်ဝင်စားမှုရှိတယ်တွင်တော့လေတောင်းတာပို့ပြောတယ်နော်ဒီချက်ချားချပေါ့နော်ဒါပေမဲ့
တနက်ကင်ပြီးတော့စစ်တိုက်ခြင်းတဲ့သူရှိတယ်လို့စစ်မတိုက်ခြင်းတဲ့လူငယ်တွေလည်းရှိနိုင်တာကြောင့်အားလုံးကိုကြိုဆိုပြီးသူတို့အားသင်ရနေရာမှာချပေးဖို့လိုအပ်တယ်လို့လုံချုံရေးအရာနာမည်မဖော်ပြလို့တဲ့မွန်နိုင်ငံရေးလှိလာသုံးသပ်သူတို့ကပြောပါတယ်
တချို့တွေကဟောပါဘောဟိုတိုက်မယ်ဆိုတဲ့လူငယ်တွေကြတော့ဟိုသင်တန်းပေးလိုက်တယ်တနက်ပေးတယ်တိုက်မယ်ပိုင်းညကြတော့ဟိုပြဿနာမရှိဘူးတချို့တွေကဟိုစစ်ထဲမဝင်ချင်ဘူးကွာမတိုက်ချင်ဘူးဆိုတဲ့လူတွေအတွက်ကောအော်ဟိုဟာမွန်ခွဲထွက်အနေနဲ့သူကဘာစီစဉ်ပေးမလဲဆိုတဲ့ဟာကိုဟိုပြောဖို့လိုမယ်အဲ့တော့ဟိုမတိုက်ချင်ဘူးဆိုရင် supporting အနေနဲ့ဟိုသမင်းချက်မလားဘာလို့ပေးမလဲပေါ့နော်ဟိုနောက်တန်းနေရာမှာ supporting အများကြီးလိုတာ哦အဲ့ဒီနေရာမှာလည်းဟိုစစ်မတိုက်ချင်တဲ့လူတွေတွေလည်းကြိုးဆိုတယ်လာခဲ့ပါအဲ့အဲ့လိုမျိုးဖိတ်ခေါ်ဖို့လိုတယ်ပေါ့နော်အဲ့ဒါမှပဲဒီလူငယ်ပေါင်းစုံပေါ့နော်ဟိုပူပေါင်းပါဝင်လာပါလိမ့်မယ်ပေါ့နော်
ရှမ်းပြည်အတွင်းမှာတော့အသက်18နှစ်ကနေ45နှစ်အတွင်းရှိသူအားလုံးရှမ်းအမျိုးသားရဲ့အတွက်တာဝန်ထမ်းဆောင်ဖို့စစ်မှုထမ်းရမယ်လို့ရှမ်းတောင်ပိုင်းလက်နက်ကိုင်အဖွဲ့ RCSSSA ကလည်းကြေညာထားပါတယ်။ဒါပေမဲ့ RCSSSA ကထုတ်ပြန်မှုမှာတော့မဖြစ်မနေစစ်မှုထမ်းရမယ်သဘောဆောင်ပါတယ်။သူတို့ထုတ်ပြန်ချက်ထဲမှာပဲပြည်ပကိုရောက်နေသူတွေစစ်မှုပြန်လာထမ်းဖို့နိုင်ငံခြားကိုမိသားစုလိုက်ထွက်ပြေးတိမ်းရှောင်ရင်ကျန်နေတဲ့နေအိမ်ဥစ္စာတွေကိုတင်စီသွားမယ်လို့ဖော်ပြထားပါတယ်။ကရင်ပြည်နယ်အတွင်းမှာတော့ KNU ကရင်မျိုးသားအစည်းအရုံးကစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုကန့်ကွက်လိုက်ပြီးလူငယ်တွေတော်လှန်ရေးအဖွဲ့အစည်းတွေနဲ့လက်တွဲဖို့ဆိုပြီးတော့တိုက်တွန်းပါတယ်။ ိုင်ငံအနှံ့မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်အတော်များများကလည်းအတင်းအကျပ်စစ်မှုခိုင်းတဲ့စစ်ကောင်စီစစ်မှုထမ်းဥပဒေကိုလက်မခံဖို့နဲ့လူငယ်တွေတော်လှန်ရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဖို့လုံဆောင်နေကြပါတယ်။စစ်ကောင်စီကစစ်မှုထမ်းဥပဒေကိုကျင့်သုံးမယ်လို့ကြေညာပြီးကြတဲ့ကလူငယ်အတော်များများဟာပြည်ပကိုထွက်ခွာဖို့ကြိုးစားမှုတွေရှိနေတယ်လို့ပဲတချို့နှိစရာပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုင်းရင်းသားဒေသတွေကိုရောက်လာသူတွေလည်းရှိတယ်လို့သိရပါတယ်။